南北农民嘛 ，American 怎么着越搞不会嘛？我要先表明，怎么着好找那 Trump 啊 ？American 平常时嘛不会呀，多读这个，免得你太贵。Green card 特别没收比 ，Podcast interview 的库嘛越搞不会就没甩开吧的。大家来对嘛，不老命，撇烂那些是吧的嘞？你嘛交纳的也民国嘛肯定个，明年熟悉他吧的。
ငါဒေါ်နယ်ထရန့်ရဲ့မူဝါဒတွေကိုကြည်ရင်ရွှေပြောင်းအခြေချနေထိုင်သူတွေပေါ်တင်းကျပ်လေးရှိပြီးသူသာရွေးကောက်ပွဲပြန်နိုင်ခဲ့ရင်အထောက်အထားမဲ့နေထိုင်သူတွေကိုစံချိန်တင်ပြန်ပို့မယ်ဆိုပြီးအမြဲတမ်းပြောနေတာပါဒါကြောင့်နိုင်ငံတကာကျောင်းသားတွေကိုဘွဲ့ရပြီးချိန်မှာနေထိုင်ခွင့်ပေးဖို့ဆိုတာကထူးခြားနေပြီးသူ့ရဲ့မူဝါဒအပြောင်းအလဲဖြစ်သုံးသပ်ပြောဆိုလာကြပါတယ်ထရန့်ရဲ့ပြောဆိုချက်တွေလက်တွေဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးဝါရှင်တန် DC ကဂျော့ရှ်တောင်းတက္ကသိုလ်မှာမဟာရန်တက်နေတဲ့မြန်မာကျောင်းသားတူကတော့အခုလိုမှတ်ချက်ပေးပါဗျ
။ဖြစ်လာမယ်ပဲစဉ်းစားကြည့်မယ်ဆိုရင်တော့မှဒါကသူဒီတကယ်ကိုပေါ့နော်တော်တဲ့တက်တဲ့ကျောင်းသားကြီးမှာစတမ်နေချာမှာရှိနေတဲ့ကျောင်းသားကြီးအဲ့ထဲမှာတကယ်ဟိုတက်ကိုကောင်းကောင်းမှာ grade ကောင်းကောင်းနေလည်းရနေတဲ့သူတွေအတွက်ပဲဟိုဖြစ်မယ်လို့ကျွန်တော်ထင်တယ်
တကယ်တမ်းမှာလေအမေရိကန်ပြည်ထောင်စုတဝန်းမှာနိုင်ငံတကာကျောင်းသားအရေးအတွက်က2022ခုနှစ်မှတ်တမ်းအရဆိုရင်တသန်းဝန်းကျင်ထိရှိနေလို့ဒါဟာများပြားလာတဲ့ပမာဏလို့ထောက်ပြကြတာတွေရှိပါတယ်။ဒါပေမဲ့အမေရိကန်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဟာကမ္ဘာထိပ်တန်းအဆင့်မှာဆက်ပြီးရှိနိုင်မှုအတွက်နိုင်ငံတကာကဤပညာကျွမ်းကျင်သူလှုပ်သားလိုအပ်ချက်ရှိနေတာကိုတမ်ဘရာဟောင်းထရန့်ကသိနာလေထားတယ်လို့ဂျော်ဂျီယာဤပညာအင်စတီကျူမှာပါရဂူရန်တက်နေတဲ့ကိုမိုးကျော်သူကထောက်ပြပါတယ်
။ဖော်မှာလည်းသိတာဒီပြည့်ရှိတယ်မှာဆိုကျောင်းသားတွေသူလိုအပ်တယ်ပတ်စုံအမေရိကန်ရဲ့ဟို science နဲ့ technology ကိုပိတ်ပန်နေနေပြင်အောင်ပိုင်ချီတဲ့အခါမှာ PhD master's ကျောင်းသားတွေအမေရိကန်အလောက်အားနေချက်ရှိဆိုလူတိုင်းပြည်တယ်ဘယ်မှာပေါ့နော် best studies ဆိုတော့ကြည့်လိုက်လုံးဝအကုန်လုံးနေတယ်လို့ကျွန်တော်ပြရတယ်ထောက်ပြရနေမယ်အဲကျွန်တော်ကိုယ်တိုင်လည်း attendance ယူပြရအဲမှာကျွန်တော် discuss ဆိုရတယ
် PEW သူတေသနာအဖွဲ့ရဲ့2024ခုနှစ် April လကအစည်းအဝေးခန်းစာတစ်ခုမှာဆိုရင်လည်းဖွင့်ပြပြီးချမ်းသာတဲ့ဒီမိုကရေစီနိုင်ငံအများစုပါတဲ့ OECD 38နိုင်ငံကအထက်တန်းကျောင်းသားတွေကြားနှိုင်းယှဉ်လေ့လာကြမှာဆိုရင်အမေရိကန်ကျောင်းသားတွေဟာသင်္ချာဘာသာရဲ့မှာအဆင့်28မှာပဲနေနိုင်ပြီးတော့သိပ္ပံပါဆိုလို့ရှိရင်လည်းအဆင့်12မှာပဲရပ်တည်နေနိုင်တာကိုတွေ့ရပါတယ်ဒီလိုလိုအပ်ချက်တွေရှိနေလို့ပညာတတ်ဘွဲ့ရတွေကိုဆွဲဆောင်နိုင်မဲ့လူမှုကြီးကြေးမူဝါဒတွေပြောင်းဖို့လိုတဲ့အပြင်ရွေးကောက်ပွဲနည်းပြူဟာအရာထရန်အနေနဲ့နိုင်ငံတကာကျောင်းသားတွေကိစ္စထည့်သွင်းပြောဆိုလာတာတွေရှိပေမဲ့လက်တွေမှာတော့အမြဲတမ်းနေထိုင်ခွင့်လို့ခေါ်တဲ့ green card ထုတ်ပေးတဲ့အထိဖြစ်ဖို့ဆိုတာဟာခက်ခဲနိုင်တယ်လို့ကိုမိုးကျော်သူကရှုမြင်ပါတယ
် Trump အနေနဲ့ကတော့နှစ်ခုဖြစ်သွားပြီတစ်ဖက်မှာကျွန်တော်သူရဲ့အားပေးတဲ့လူတွေထောက် constituency ကိုသူပြီးဆိုရမယ်တဖက်မှာကျတော့ तू realistically तू president ဖြစ်ရင် तू ဘယ်လောက်ရွေးကောက်ပွဲမှာလုံးလုံးတကယ် reality check အခါမှာ reality ရောက်တဲ့အခါမှာ तू လုံးဝလုံးဝမဲ့ तू ကတော့ trauma ကို तू ကနှစ်ခုဖြစ်နေအခုလက်ရှိမှာတော့ तू ကတော့ပြောမှာပဲဒါပေမဲ့တကယ်တမ်းဖြစ်ခဲ့တော့ရှိတော့ तू ဘယ်လိုမှလုံးမှာမဟုတ်ဘူးဘယ်လိုဆိုတော့ तू ဒုက္ခပေးလိမ့်မယ် तू ရဲ့ဒီ anti immigrant republican ဟာတော့ခလုံးဝပြေးလိမ့်မယ်
။တမရဟောင်းထရန့်ဒီလိုပြောပြီးမကြခင်မှာပဲရွှေပြောင်းအခြေချသူတွေကိုစန့်ကျင်ရေးလှုပ်ရှားကြတဲ့အဖွဲ့တချို့ကအမေရိကန်မီဒီယာတွေမှာဝေဖန်လာတာတွေလည်းတွေ့ရပါတယ်။ဂျော့ရှ်တောင်းတက္ကသိုလ်မှာမဟာရန်တက်နေတဲ့မြန်မာကျောင်းသားကိုရွှေရဲဟန်ကတော့ဘလို့ပဲဖြစ်ဖြစ်အမေရိကန်နိုင်ငံအတွင်းမှာကျောင်းလာတက်တဲ့ကျောင်းသားတွေကို green card ထုတ်ပေးမဲ့လမ်းကြောင်းတစ်ခုပို့တိုးလာမယ်ဆိုရင်မြန်မာနိုင်ငံကကျောင်းသားတွေအတွက်အကျိုးရှိတယ်လို့ပြောပါတယ်။ပြည်သူရေးရမူဝါဒဘာသာရဲ့အထူးပြုပါရဂူပွဲလေးလာနေသူကိုမိုးကျော်သူကကဲလို့ဒီလိုလုံနိုင်မယ်ဆိုရင်အမေရိကန်လူထုအတွက်ရောနိုင်ငံတကာကကျောင်းသားတွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးရှိတဲ့ကိစ္စလို့သူကထောက်ပြပါတယ်
အမေရိကန်အားသာချက်ကပေါ့ဒီ diversity တို့အဲ့ဒီဟိုလူမျိုးစုံလာပြီး contribute လုပ်လို့ရအဲ့လားတော့အားသာချက်ရှိရပေါ့ဘယ်လောက် percentage ရှိ GDP percentage contribute လုပ်လဲဆိုကျွန်တော် report တစ်ခုဖတ်နေရ2019ခုနှစ်ကပေါ့ဟာ tax alone နဲ့2 billion နဲ့2 to 3 billion ish တော့ရမယ်ဒီအဲ့ဒီဟောပေါ့ဒီ H1B visa worker ရဲ့တော့ပေါ့နော
်အမေရိကန်အစိုးရကထုတ်ပြန်တဲ့စာရင်းမှာဆိုရင်လည်း2022 2023ပညာသင်နှစ်မှာနိုင်ငံတကာကျောင်းသားတွေစီကတဆင့်ရတဲ့ဝင်ငွေဟာဒေါ်လာဘီလီယံ40ကျော်ရှိခဲ့တာပါအလုတ်အကိုင်ပေါင်း4သိန်းနီးပါးကိုလည်းဖန်တီးပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တဖက်မှာလည်းတမရဟောင်းထရန့်ဟာသူတမရအဖြစ်တာဝန်ယူစဉ်ကတောင်ကျွမ်းကျင်လုပ်သားတွေအတွက်ထုတ်ပေးခဲ့တဲ့ H1B visa ကို2018ခုနှစ်က24ရာခိုင်နှုန်းခေါ်ယူခဲ့ရာကနေ2019ခုနှစ်မှာ27ရာခိုင်နှုန်းအထိသာခေါ်ယူခဲ့တာပါ Trump ဒီလိုမှတ်တမ်းတွေရှိနေလို့ဒုတိယကြိမ်သမ္မတဖြစ်ရွေးချယ်ခံရဖို့အတွက်ရွေးကောက်ပွဲနီးလာတဲ့အချိန်မှာပြောလာတဲ့သဘောထားတွေကလက်တွေ့မှာတကယ်ရောဖြစ်နိုင်မှာမလားဆိုတဲ့အပေါ်မဟာဝဲចောင်းသားဖြစ်တဲ့ကိုရွှေရဲဟန်ကလည်းတန်တရားရှိနေပါတယ
်။သူကအဲ့လိုမျိုးရှေ့မှာဟိုအားလုံးရင်းကပ်ထုတ်ပြီးမှလို့ပြောခဲ့ပေမဲ့ဟိုသူ့ရဲ့ပြောရေးဆိုခွင့်ရှိသူကနေပြီးတော့သာပြန်ပြီးတော့ fucking process တွေကို implementation လုပ်မယ်။ဟို Hamas တောက်ခံသူတွေကွန်မြူနစ်တွေကိုသူပေးမှာမဟုတ်ဘူးလို့တကယ်ကို the most high scale labor တွေပေးမှာပါဆိုတော့သူတို့ပြန်ထုတ်ပြန်တာရှိရောလေအဲ့တော့အာတရားကသူတို့ green card ထုတ်ပေးမယ်ဆိုရင်တော့မှတော်တော်လေးကိုနည်းပါတဲ့ပမာဏပဲဖြစ်နေတယ်လို့ကျွန်တော်ကတော့ယူဆပါတယ
်တစ်ဖက်မှာလည်းဆီယာနာသိမ့်မှုနောက်ဆက်တွဲပညာရေးနဲ့အလောက်ကင်ခွင့်လန်းတွေရှားပါလာနေတဲ့မြန်မာနိုင်ငံကလူငယ်ပညာတတ်လေးတွေအတွက်အမေရိကန်ပြည်ထောင်စုမှာနေထိုင်အလောက်လောက်ကင်ခွင့်ရမယ်အခွင့်အရေးကမျှော်လင့်စရာဖြစ်နေလို့အမေရိကန်ရွေးကောက်ပွဲနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကသူတို့ဘဝရှေ့ရည်မှန်းချက်ပန်းနိုင်တွေနဲ့တိုက်ရိုက်ဆက်ဆက်နေကြတယ်လို့မြန်မာအကြောင်းသားအတိုင်းဝိုင်းကယူဆထားကြပါတယ်ရှင်